นั่งไปกันแล้วทีนี้จะนี่มันก็ถ้ากำลังมันนั่งไปมันนั่งขาวเลยทีนี้จะนี่นะครับที่นี่ว่าแล้วจะมันนั่งปีอะไรปีแบบนี้ยังดีแล้วจะมันนั่งจะเลยจะนายเราจะนายเราเลยอาทวารนอกจากนี้အားထုတ်လို့ရရတော့မှလည်းမဟုတ်ပါဘူး။အပြင်းကျင်းနဲ့စိတ်ရမြတ်လိုက်တယ်။အဲဒီတော့မနက်ခင်းကြတော့အခုလိုအပြည့်မထိုင်ရတော့ပါဘူး။တဏှာကြီးတော့ပေါ့။ကိုယ်ရဲ့ဒီခေါင်းရဲ့တိုင်းတိုင်းကြင့်ကြံအားထုတ်ခဲ့တဲ့ကိုယ်ရဲ့ကောင်းမှုကုသိုလ်တွေကိုမြတ်တော်ဖို့အမြတ်သေးဝေပြီးရင်ဒါဥစဉ်တော့ပြီးပါပြီ။ကိုယ်ရဲ့ခေါင်းရဲ့စကားကိုယ်မနှပိုင်းကြတော့ဒီမှာဥစ္စံတို့ဒီလိုတရားကျိုးပြီးတော့ဖွင့်ထားပြီးတယ်ဖွင့်ထားပြီးပြင်မယ်တော့ဒီမှာခက်ခက်ရတော့ရှိတာပေါ့ပုတ်တယ်ရေချိုးတာလေအများနဲ့ဆိုတော့ကျက်တော့တရားနဲ့တရားပါပြီးတော့အဲ့ဒါပဲပြည်ပြီဆိုပုတ်တယ်မှာပါပြီးတော့ဝတ္တစီနဲ့တယောက်ဒီမှာတယောက်အဲ့လိုကြတော့အခက်အခဲရှိတယ်ဦးဇင်းတို့မှာလည်းဒီလိုလူတယောက်ဖွင့်ပြီးဆိုဆရာတော်ကြီးဖွင့်လို့မရောက်ခင်လည်းအကုန်လုံးဒီကိုယ့်ရဲ့သတ်မှတ်ထားတဲ့နေရာကိုအရောက်နေရတယ်အမှတ်ဆက်ကြတော့လည်းစောရင်လုံးနေတာပါပဲအဲ့ရစင်ကြတော့လေအစိုးရလို့လေတစ်ချက်တည်းကြတော့လေဒီကနုတရားပြည့်တဲ့အတန်ကြားမှလို့လေအချက်ကြတော့လေနုတရားပြည့်တဲ့အတန်ကြားရအောင်မှကြားရမယ်လို့မထားလိုက်ပါဘူးနည်းနည်း၅မိနစ်လောက်အနည်းငယ်နေလိုက်သေးတယ်ဟိုဘက်လိမ့်လိုက်ဒီဘက်လိမ့်လိုက်နေလိုက်သေးတယ်အဲ့လိုနေပြီးတော့မှထားပြီးတော့ညနာရီပါရင်တဲ့အဲလိုညနာရီပါရင်တဲ့ပြီးတော့မှဒီကိုလာရတယ်ပေါ့။တရားအားထုတ်တဲ့ကိုယ့်ရဲ့သတ်မှတ်ထားတဲ့နေရာကိုလာရတယ်။အခုလည်းဒီတမနာပဲဒီတမနာကတော့ဒါအချိန်ကမနောက်ပိုင်းဆိုရင်အချိန်ကသိမရပါဘူး။အချိန်မရတဲ့အတွက်ဘယ်လိုလို့အနာပိုင်းကတဏှာကြီးပဲတဏှာကြီးပဲဆိုပေမဲ့သတ်မှတ်ထားတော့တဏှာကြီးပဲပေါ့ဒါပဲဖြစ်မထိုင်ရပါဘူးလို့လည်းတဏှာကြီးပဲဆိုလို့ပဲတဏှာကြီးကလည်းတဏှာကြီးအပြည့်မထိုင်ရဘူးဦးဇင်းတော်ကတော့အပြည့်ထိုင်အပြည့်လည်းထိုင်ရတယ်တဏှာကြီးဆိုတဏှာကြီးချင်းပြီးသုံးတဏှာကြီးဆိုသုံးတဏှာကြီးချင်းအားထုတ်ပါတယ်အခုကြတော့ဆရာကြီးကဒီဘက်ရောက်ရင်ယောဂီတွေကိုတရားတက်လာတဲ့ဒီညာနဲ့နဲ့ပြီးတော့ခေါ်သွားတဲ့စိတ်တော်ကိုအဲ့တော့တက်လာတယ်ဦးဇင်းတော်ကတော့အချိန်ကြီးကိုအားထုတ်ရတယ်အခုနောက်ပိုင်းယောဂီတွေကြတော့ကြာရင်အနေထိုင်ရကောင်းဝါးနေပြန်တက်လာတယ်အဲ့လိုတရားတက်လာကိုကြရတော့စိတ်ကြံကိုဆက်ဖို့ပြီးတော့ကြရတော့ကြရလို့ရှိရင်နှစ်နာရီရပါသွားတာပဲသုံးနာရီလည်းပါသွားတာပဲဘာဖြစ်လဲဆိုတော့ဒီစိတ်ကြံကိုနိုင်လာတော့စိတ်ကြံကိုသာလေးလဲပြီးတော့ခေါ်သွားပြီးဥစဉ်ကြတော့သိတော့သိတယ်ဟိုသိတယ်လို့ပဲဥစဉ်တို့သိတယ်လို့ပဲဥစဉ်တို့ကြရပြီးတော့ခေါ်သွားပြီးရအဲ့တော့ယောဂိတရားလည်းဥစဉ်တို့တရားပြတယ်လို့ပြောတယ်လို့လောက်တော့လောက်ပဲဒါပေမဲ့နိုင်ငံမှမနေတရားပြောတဲ့အပြောကိုအပြောပေါ်မှာပဲနိုင်ရပြီးတော့လောက်တာပဲရှိသေးတယ်တရားအပြောကိုအပြောတိုင်းနိုင်ရပြီးတော့မလောက်တဲ့ယောဂိမှာဒီခန္ဓာမှာရ ရှိတဲ့တရားတွေကိုကြားပြီးတော့ရှုတယ်။ဒါကစိတ်ခန္ဓာမှာရှိတဲ့တရားကိုသိပြီးတော့ရှုတတ်သွားတဲ့အတွက်တရားပြောရင်ခေါ်တဲ့အပေါ်မှာတရားပြောရတော့စမ်းနေကြရတယ်။နားနဲ့ကြတော့နားနဲ့နားထောက်တယ်။ဒီဉာဏ်ကြတော့ခန္ဓာပဲကြားလိုက်ရတယ်။တရားပြောတဲ့ခန္ဓာပဲပင်ညာကိုကျေရွယ်ပြီးတော့ခေါ်နေတာလေ။ပြေလို့သဘောကိုကျေရွယ်ပြီးတော့ခေါ်နေတာလေဆိုပြီးတော့အပြောကတအပြောကကြတာနားကကြတာတက်တက်အဲနားကကြတဲ့အတန်ရဲ့ကြားနေရတဲ့အောက်ဆောင်ခန္ဓာမှာပြန်ထပြီးတော့ဉာဏ်နဲ့ပြန်ထပြီးတော့နာတာကတက်တက်သူကခန္ဓာဘက်ကိုဉာဏ်နဲ့ပြီးတော့နာတတ်တဲ့အတွက်အပြောပေါ်မလိုက်တော့မသိတဲ့ယောဂီတွေကြတော့ဦးဇင်းတို့ကပြောရင်အပြောပေါ်မှာလျှောက်လိုက်ဦးဇင်းတို့ကပြောတာဒီအပြောပြင်းညို့အပြောပြင်းညက်သဘောပရမတ်ဆိုတော့အပြောပြင်းညက်ကိုခန္ဓာရဲ့သဘောပရမတ်ဆိုင်အောင်ကိုရှုပါဦးဇင်းတို့ကတရားဝေဒနာလို့ပြောတယ်ယောဂီတရားဝေဒနာလိုက်ယူခန္ဓာတော့ကိုရှုပါသူကျွန်တော်ကတရားနေခန္ဓာပဲပြန်လဲပြီးတော့နေဆိုတော့ယောဂိတွေခန္ဓာပဲပြန်လဲပြီးတော့နေဒီစေတနာချောင်းပေါ်တဲ့ကောင်းကိုခန္ဓာချင်းပြီးတော့လဲပြီးတော့နေသူကျွန်တော်လည်းချင်းနဲ့ဒီဒီမှာပြန်တွေ့ရတဲ့အခါကျတော့ခန္ဓာမဟုတ်ဖြစ်ကိုထင်ထားတဲ့ခန္ဓာခန္ဓာမဟုတ်ဝိညာဉ်ဓာတ်လေးပါတော့အတုပကောင်းဒုက္ခတုံးချက်ခန္ဓာဆိုတာကအခုတရားအားထုတ်လို့ရှိရင်ဒီတရားပါပေါ်လာတော့အကြောင်းလုံးကသင်္ခါရခန္ဓာတော်ပါ၊သင်ညာပေးတဲ့နာခန္ဓာတော်ပါ၊ခန္ဓာရဲ့နာခန္ဓာတော်ပါ၊လိုက်သိတဲ့နာခန္ဓာတော်ပါ၊ဒီခြင်းနဲ့တောင်းနဲ့ဖောက်တဲ့ရုပ်ခန္ဓာတော်ပါ၊ဒီငါးခုကိုခန္ဓာလို့ပြောတယ်။အဲ့ခန္ဓာငါးပါးမျိုးကိုဒီထိုင်နေတဲ့ကိုယ်ခန္ဓာလို့ဒီထင်ရတဲ့အတုဝကံရဲ့သူကကိုယ်ရည်ရောသက်သက်ကျန်နေတယ်။ကိုယ်ဒီခန္ဓာကိုသိသွားတော့ခန္ဓာငါးပါးမသိထင်တော့ဒီရုပ်ကိုခန္ဓာဖြစ်ပါလေ။အခုလည်းပြောပြီးဒီရုပ်ကြီးကိုကာယုံငါယုံနာယုံငါကိုလို့ယူတာဖြစ်ပဲနဲ့ဒီရုပ်ရဲ့ခန္ဓာငါးပါးဒုက္ခနဲ့ပြည့်ရင်ဒုက္ခကောင်းမယ်သိအောင်လို့ဒီခြံကြပြန်ပြီးတော့ရှုရတယ်။အဲ့တော့မနှပ်ပိုင်းရတဲ့အချိန်မရပါဘူး။အဲ့တော့ကိုယ်ခန္ဓာမှာသိဖို့ကအရေးကြီးတယ်။ဒီစလို့ဒီတော့မှကြားရတာကတဏ္ဍာရီဘွဲဆိုတော့ပေါက်လို့မခင်တော့ပြောပြီးရတာကတော့အချိန်ကြာရင်အဲ့တော့ဦးဇင်းတို့ကအချိန်နဲ့နေတဲ့အတွက်ယောဂီတွေဒီပရိက္ခာတွေကိုအားလုံးလုံးချင်းသံဃာတတ်တော်လေးတို့ကြရအောင်